မြန်မာစစ်တပ်ရဲ့ကြမ်းကြုတ်ရက်စက်မှုတွေရခိုင်ပြည်နယ်ကလက်ရှိဖြစ်နေတဲ့ပြည်တွင်းစစ်နယ်ဖိနှိပ်ခံမွတ်စလင်လူနည်းစုရဲ့အမည်ကိုအတိအမှန်မပြုတဲ့ကိစ္စတွေကိုအရေးတည်ဦးမပြောဘဲရိုဟင်ဂျာ၅သိန်းလောက်လာမယ့်နှစ်နှစ်အတွင်းမြန်မာနိုင်ငံကိုပြန်နိုင်လိမ့်မယ်လို့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အစိုးရခန်းစာကခံမှန်ပြောဆိုလိုက်တဲ့အပေါ်လူလာသူတွေကြားမယုံကြည်နိုင်ဖြစ်နေကြပါတယ်AFP သတင်းအေဂျင်စီကလက်ခံရရှိတဲ့အာဆီယံအဖွဲ့ကြီးရဲ့အရေးပေါ်တုံ့ပြန်အကဲဖြတ်ရေးအဖွဲ့ကရေးသားတဲ့ပေါက်ကြားထွက်လာတဲ့အစဉ်ခံစာကတော့လာမယ့်သတင်းပတ်တွေအတွင်းတရားဝင်ထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။လူတွေထူထပ်တဲ့ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတဲ့ရိုဟင်ဂျာ 9,400 ရာဘင်္ဂလားဒေ့ရှ်ကနေဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာရေးဆွဲဆောင်စည်းရုံးနိုင်ဖို့မြန်မာအစိုးရရဲ့အားထုတ်ကြိုးပမ်းမှုတွေကိုလည်းဂုဏ်ပြန်အကဲဖြတ်ထားပါတယ်။ဒုက္ခသည်တွေထိုင်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြား2018ခုနှစ်နိုဝင်ဘာလကသဘောတူညီချက်တည်းရဲ့လက်မှတ်ရေးထိုးခဲ့ပေမဲ့အခုချိန်ထိတော့အခွင့်အရေးနဲ့ဘေးကင်းလုံခြုံမှုဆွေးနွေးကြရမလို့ပဲဆန္ဒအလျောက်ထိုင်ပြန်မဲ့သူမရှိသေးပါဘူး။ရခိုင်ပြည်နယ်တွင်ထိုင်ပြန်ရေးလုပ်ငန်းစဉ်အတွက်ပဏာမလိုအပ်ချက်အကဲဖြတ်ချက်မှာလည်းပြန်လာမဲ့ရိုဟင်ဂျာ၅သိန်းအကိုအခြေခံထားပါလေ။ဒီရေအတွက်ကမြန်မာဘက်ကပြောထားတဲ့ဒုက္ခတဲ့အရေးအတွက်ဖြစ်ပြီးဘင်္ဂလားဒေ့ရှ်နဲ့ကုလသမဂ္ဂကပြောထားတဲ့အရေးအတွက်ထက်အများကြီးနည်းနေပါတယ်။အချင်းခံစားတဲ့မှာလဲရိုဟင်ဂျာဆိုတာကိုမသုံးဘဲမွတ်စလင်လူမှုအတိုင်းအဝိုင်းဖြစ်သုံးနှုန်းထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရဘက်ကလက်ခံမထားပါဘူးရှင်။